ဟုတ်ကဲ့ကိုဖုံးဝင်းခမဟိုကိုဖုံးဝင်းတို့အိမ်ရှင်နာမှာအင်္ဂါနေ့ညတော့ငါဘုံနှလုံးပေါက်ကွဲခဲ့တဲ့အကြောင်းသိရပါတယ်ဘယ်လိုဖြစ်ခဲ့ပါသလဲဘာတွေတွေ့မြင်ခဲ့ရပါသလဲနည်းနည်းလောက်ပြောပြပေးပါလားခမ
ပထမလုံးကတော့ကြည်လန်းလမ်းလေကောင်မှာကွဲတာပေါ့
ဆိ
ုကျွန်တော်တို့ခြံရှိနဲ့ချွေးင်းတာနဲ့ဟိုကွန်ဒိုနဲ့ကြားရရလမ်းမကြီးပေါ်မှာအလေကောင်မှာကွဲဒုတိယတစ်လုံးကတော့ရန်ကုန်မြို့ရဲကနေလာလို့ရှိရင်ညံဘက်အချမ်းပေါ့လေအင်္ဂလာတို့ဘက်သွားညာဘက်အချမ်းမှာကွဲတယ်အမှန်54ပြည်လန်းအင်ရှိမှကွဲတယ်ပေါ့ဟိုဆိုင်းဘုတ်ဒီပိုင်းအမှန်ဒီပိုင်းကွဲသွားတယ
်ဒီ
ပိုက်ဒီပိုင်းကျိုးသွားတာပေါ့နောက်တတိယတစ်လုံးကမလားမကတ်မှာပဲဒုတိယအလုံးနဲ့ပြည်နယ်ဆဲလောက်ပဲဝေးမယ်နဲ့တွေ့အဲ့မှာတော့တတိယတစ်လုံးတွေ့တယ်အဲ့ဒါတော့မကွဲသေးဘူးပေါ့
ပြင်အားဘလောက်ရှိလဲခင်ဗျအတန်တော်တော်ကျဲကျဲကြားပါလားခင်ဗျအ
တန်ကတော့တော်တော်ကျဲတယ်ပထမအလုံးတည်းက TV ဖွင့်ထားတာတောင်တော်တော်ကြီးကျဲကျဲကြားရတယ်ဒုတိယအလုံးကျတော့ TV ပိတ်လိုက်ပြီးတော့ဟိုအိမ်ပြင်ဘက်ရောက်သွားတော့ပို့ပြီးတော့ဟိုတော်တော်လေးကြားရတယ်ပြီးတော့အပန်းလှိုင်းနေပါလေတုံခါတာတွေပါကြားရတယ်ရန်ငွေအနက်တွေပါချက်ချင်းရတယ်ဘေးကအစအနတွေလွင့်သွားတာတွေပါတော့ဟိုကျွန်တော်တို့ကြားရတယ်ပေါ့လေ
ဟုတ်ကဲ့ထိခိုက်ဒဏ်ရာရှိသူရောရှိပါလားခင်ဗျာ
အထိခိုက်တာလူကတော့မရှိဘူးဘာဖြစ်လို့လဲဆိုတော့ဂိတ်နဲ့ပေ30လောက်ဝေးတဲ့နေရာမှာကွဲတာပေါ့နော်ကျွန်တော်တို့အိမ်ရဲ့ဂိတ်ဆောင်ကဂိတ်ကိုပိတ်ပြီးတော့သူကအတွင်းရောက်တဲ့အချိန်မှာကွဲတာဆိုတော့သူကကံကောင်းသွားတယ်လွတ်သွားတယ
်။နောက်ပြီးတော့ဒီထိခိုက်ပျက်စီးသွားတာတွေရောရှိပါသေးလားခင်ဗျ
။လမ်းမပေါ်မှာထောင်ထားတဲ့ကြော်ညာဆိုင်းဘုတ်ရှိတာပေါ့။ဟိုအဲ့ဆိုင်းဘုတ်ကြီးအောက်မှာကွဲတာဆိုတော့အဲ့ဆိုင်းဘုတ်ရဲ့မှန်နေပါရီကကွဲကျသွားတာပေါ့လေ
။ဟုတ်ကဲ့တခုလောက်မေးပါရစေခင်ဗျ။ဘာရည်ရွယ်ချက်ကြောင့်ဒီလိုနေရာမှာဒီဘုံခွဲမှုတွေပြုလုပ်တယ်လို့ထင်ပါတယ်လဲခင်ဗျ။ဘယ်လိုဖြစ်နိုင်ခြေတွေရှိပါလဲခင်ဗျ။အ
ဲကျွန်တော်ထင်တာတော့သူတို့မှားပဲလုပ်တာလားဒါမှမဟုတ်အမေရိကန်တာမတ်အိမ်ကလည်းကျွန်တော်နဲ့6အိမ်လောက်ချားမှရှိတယ်လေတာမတ်ကြီးအိမ်ရှေ့တက်တက်တော့မဟုတ်ဘူးတာမတ်ကြီးအိမ်ရှေ့ကနေဂိတ်ကနေထွက်ပြီးတော့အဲ့ကွဲတဲ့နေရာကိုကြည့်လိုက်ရင်လည်းလှမ်းနေနေရဆိုတော့အဲ့လိုမျိုးပဲပြည်စီခြင်းလို့လုပ်တာလားအဲ့ဒီကွဲတာနဲ့ပေ150အတွင်းဆိုလို့ရှိရင်တော်တော်လေးနီးတဲ့အပိုင်းမှာဆိုလို့ရှိရင်တော့အရသာအိမ်ကြီးပဲရှိတယ်ဘူးမအစိုးရအလုပ်လုပ်တဲ့လူရှိဘူးစီးပွားရေးရလဲအစိုးရနဲ့ဆက်ဆက်ပြီးတော့ဆက်ဆက်ပြီးပါလုပ်တဲ့လူတွေလည်းမရှိဘူးစဉ်းစားရတော့ခက်တာပေါ့
ကိုဖုံးဝင်းပြောဆိုသွားတာပါဒီဘုံပောက်ကွဲမှုနဲ့ပတ်သက်ပြီးတော့ဘသူဘဝရဲ့လက်ချက်ဖြစ်တယ်ဆိုတာမျိုးထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးဘုံပောက်ကွဲမှုအပြီး15မိနစ်လောက်အကြာမှာတော့ရဲနဲ့လုံခြုံရေးတာဝန်ရှိသူတွေရောက်လာတယ်လို့ကိုဖုံးဝင်းကပြောခဲ့ပါတယ်ဒီဘုံပောက်ကွဲမှုနဲ့ပတ်သက်ပြီးတော့လုံခြုံရေးတာဝန်ရှိသူတွေရဲ့ပြောဆိုချက်တွေကိုသိရှိနိုင်မှုအတွက်လှိုင်မြို့နယ်ရဲစခန်းကိုတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်လို့မရခဲ့ပါဘူးခင်ဗျာ